ဒီမင်္ဂလာရှိဟောင်းဗဂန်ဒီတာကိုကမ္ဘာအမွေနဲ့ဆင်းဖြစ်နေထဲတွဲသတ်မှတ်လိုက်ပြီးလို့ကုလသမဂ္ဂ UNESCO ကဒီကနေ့မှကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာဒီကနေ့ချင်းပါပြုလုပ်တဲ့ UNESCO ရဲ့ကမ္ဘာအမွေနဲ့ကော်မတီအစည်းအဝေးအတွင်းအခုလိုသတ်မှတ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ရဲ့အင်တာနက်ဆောင်ရွက်နာနဲ့ Twitter ဆောင်ရွက်နာတွေမှာဖော်ပြထားပါတယ်။ဗဂန်ယဉ်ကျေးမှုအမွေနဲ့ဒေသကိုကမ္ဘာအမွေနဲ့ဆင်းသို့ထဲဆင်းလိုက်တဲ့အပေါ်ကမ္ဘာအမွေနဲ့ကော်မတီဖွဲ့ဝင်နိုင်ငံတွေကလိုက်လည်လည်လည်ထောက်ခံခဲ့ကြတာပါ။အခုလိုကမ္ဘာအမွေနဲ့အဖြစ်ထပ်သွင်းသတ်မှတ်လိုက်တဲ့အပေါ်မှာမြန်မာအစိုးရနဲ့ပြည်သူတွေကိုစားအထူးပဲကျေးဇူးတင်တယ်လို့လည်း UNESCO ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်ဘာကြီးဦးကျော်စရာကဒီကနေ့ခန္ဓာထက်မှာပြောကြားလိုက်ပါတယ်။ဗကန်ဒေသကိုကမ္ဘာအမွေနဲ့စီးရင်ဝင်ဖို့အတွက်နိုင်ငံကအထိမ့်မှအဆောက်အအုံနဲ့နေရာဒေသများကောင်စီအဖွဲ့ကပညာရှင်တဦးက2018စက်တင်ဘာ10ရက်ကြာလရောက်ဆက်ဆီးခဲ့ပြီးတဲ့နောက်ဒီအဖွဲ့ကပဲဗကန်ဒေသကို UNESCO စီးရင်ဝင်ဖို့အတွက်ထောက်ခံပေးခဲ့တာဖြစ်ပါတယ်။1996ခုနှစ်မြန်မာစစ်စိုးရလက်ထက်တုန်းကလည်းဗကန်ဒေသကို World Heritage ကမ္ဘာအမွေနဲ့စီရင်တဲ့ထက်သွင်းပေးဖို့တခါလျှောက်ထားခဲ့ပြီးပေမဲ့စစ်စိုးရကဗကန်မှာမျိုးစဲစောက်တာဖျားထိတင်တာရှင်တင်ငန်းကတ်တာတွေလုပ်ခဲ့တာကြောင့်ဝင်ရေးဗကန်လက်ရာကိုထိခိုက်စေတယ်ဆိုပြီးတော့ရှင်ဟောင်းသူတေသနာပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အခုနှစ်မှာတော့ကမ္ဘာအမွေနဲ့အဖြစ်သတ်မှတ်ဖို့အစိုးပြုထားတဲ့နေရာ35နေရာရှိခဲ့ပြီးတော့ဒီထဲကမြန်မာနိုင်ငံဗကန်ဒေသအပါဝင်27နေရာကိုဒီနှစ်မှာကမ္ဘာအမွေနဲ့အဖြစ်သတ်မှတ်တယ်ဆိုပြီးတော့UNESCO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။